မြန်မာပြည်နယ်ကတိမ့်နေချီတဲ့ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့စွပ်စွဲခံထားရသူတွေကိုစုံစမ်းဖော်ထုတ်ဖို့နိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC ကကြိုးပမ်းမှုတွေကိုမြန်မာအစိုးရကထပ်မံပေးချလိုက်ပါတယ်။ဒါပေမဲ့လည်းလူခွင့်ရေးလှုပ်ရှားသူတွေကတော့မြန်မာအစိုးရအနေနဲ့ ICC ရဲ့စုံစမ်းမှုတွေကိုသဘောမတူဘူးဆိုရင်တောင်နိုင်ငံတကာအတိုင်းအဝန်းကလက်ခံနိုင်မဲ့အစီအစဉ်တွေလိုအပ်လိမ့်မယ်လို့ထောက်ပြနေကြတာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံဟာ ICC ကိုဖွဲ့စည်းပေးထားတဲ့ရောမစာတုပ်ကိုလက်မှတ်ရေးထိုးမထားတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ဥပဒေနဲ့မညီတဲ့လုပ်ရက်အဖြစ်လက်မှတ်ခံနိုင်ကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကတုံ့ပြန်လိုက်တာပါ။မြန်မာနိုင်ငံကလူခွေအခြေအနေတွေကို ICC ကစုံစမ်းဖို့ကြိုးပမ်းမှုဟာဥပဒေနဲ့မညီပဲနိုင်ငံရေးအရာဖိအားပေးတဲ့လုပ်ရက်သားဖြစ်ကြောင်းလဲနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးက VOA မြန်မာပိုင်းကိုပြောပါတယ
်ဒီဟာကိုလက်မခံဘူးဆိုတာသူရဲ့စီအဲ့ဒီအဲ့ဒီကော ICC ကနေဒီကိစ္စကိုဟိုလိလာပင်လို့ပဲလိလာပင်လို့အခုလုံးရဲ့မစ်ရှင်ဖွဲ့ပြီးတော့စစ်တာနဲ့ပတ်သက်ပြီးပဲကျွန်တော်တို့ကဒီဟာဥပဒေကြောင့်ရဒီဟာတရားမဝင်ဘူးဆိုပြီးတော့ကျွန်တော်တို့ပယ်ချထားတယ်လေပြန်ချရတယ်ဘာလို့လက်မခံလဲဆိုတာ principle ရလက်မခံတာနံပါတ်1ကတော့ principle ရနိုင်ငံတစ်ခုအပေါ်မှာမတရားလုပ်တယ်ဥပဒေကြောင်းရလဲဟိုကျွန်တော်တို့အာဒါလည်းမဆက်ဟိုအဖွဲ့ဝင်လုပ်တဲ့နိုင်ငံကိုဒီလိုမျိုးလုပ်မယ်ဆိုတာကပထမဆုံးနဲ့သူကြိုးစားတာလေဒါကြောင့်လုပ်ရလဲဆိုတာလေခုနကတော့အားလုံးတည်စားပြီးသားတယ်လေလူကြီးကောင်းစီမှာလုပ်လို့မရဘူးအဲအဲ့ဒါကြောင့်မို့သူတို့ရတဲ့နေရာကိုလုပ်မယ်ဆိုပြီးတော့ဖြစ်တာလေဆို ICC နဲ့ပတ်သက်ပြီးတော့ဟိုသူတို့တတ်မှတ်ပြပါလေသူတို့အဖွဲ့ဝင်ဖြစ်ရမယ်သူမဖြစ်လို့ရှိရင်လုံခြုံရေးကောင်စီကနေပြီးတော့ပြောပြောင်းပြီးမှရမယ်ဆိုရှိတယ်လေဆိုတော့အဲ့ဒါဟာလေးကိုကြော်လွှားလို့မရတာတဲ့ဘုနဲ့တော့ဒီလိုမျိုးဟိုဥပဒေကြောင့်ရဟိုကျွန်တော်တို့တရားမဝင်နဲ့လုပ်ရဆုံးဖြတ်ချက်ကိုကျွန်တော်တို့ကဒီအဲ့ဒါကြောင့်လက်မခံတာကျွန်တော်တို့က
တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေရှိတာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းလေးစီကိုတွားရောက်ခဲ့တဲ့ ICC ကိုယ်စားလှယ်အဖွဲ့ရဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာတော့ရခိုင်ပြည်နယ်ကမွတ်စလင်ထောင်ပေါင်းများစွာအိုးအိမ်ဆွန့်ထွက်ပြေးရတဲ့အထိစိုးဝါတဲ့လူခွေချိုးဖောက်မှုကျူးလွန်သူတွေကိုဖော်ထုတ်ဖို့အရေးကြီးကြောင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ရောမစာချုပ်ကိုလက်မှတ်ရေးထိုးမထားတဲ့အတွက်စုံစမ်းဖော်ထုတ်မှုတွေမှာပူးပေါင်းဆောင်ရွက်မှာမဟုတ်ပေမဲ့လည်း ICC အနေနဲ့ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းကနအူးအကဲခတ်ခရီးစဉ်အဆုံးသတ်တဲ့သတင်းစာရှင်းလင်းပွဲမှာကတိပြုခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားတဲ့မြန်မာအစိုးရကတော့လူခွေချိုးဖောက်မှုတွေဟာနိုင်ငံတကာကစွပ်စွဲနေသလောက်ဆိုးဆိုးဝါးဝါကျူးလွန်ခဲ့တာမရှိကြောင်းနဲ့အစိုးရကစုံစမ်းဖော်ထုတ်မှုတွေနဲ့ကျူးလွန်သူတချို့ကိုအရေးယူခဲ့တာတွေရှိကြောင်းလည်းပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကတော့စုံစမ်းစစ်ဆေးမှုတွေဟာနိုင်ငံတကာကလက်ခံနိုင်တဲ့အခြေအနေမျိုးဖြစ်ဖို့လိုတယ်လို့အကြံပြုပါတယ်။
အဲကျွန်တော်တို့အနေနဲ့ကတော့ဖြစ်ခဲ့တဲ့ဖြစ်ရပ်တွေကစုံစမ်းစစ်ဆေးဖို့လိုအပ်တယ်ဆိုတာဘယ်လို့မှပြင်မပွားပါဘူးဘယ်လိုနည်းနဲ့ဘယ်လိုစုံစမ်းမယ်ဆိုတဲ့ကိစ္စမှာဒါရှင်နည်းနည်းရှုတော့ရင်မတူကြတဲ့သဘောပါဒါကြောင့်မြန်မာနိုင်ငံအစိုးရကလည်းစုံစမ်းစစ်ဆေးဖို့လိုအပ်တယ်ဆိုတာကိုလက်ခံသဘောတူတဲ့အတွက်သူ့အတူကျွတ်တ်တော်စုံစမ်းရေးအဖွဲ့တစ်ခုဆိုတာကိုဖွဲ့ထားလဲပေါ့နော်အဲ့တော့အပြည်ပြည်ဆိုင်ရာကလက်ခံနိုင်တော့သောစုံစမ်းစစ်ဆေးရေးမယ်အကျဉ်းတွေးရှိတဲ့လူများကိုလည်းတိတိယောက်ယောက်အေးအေးယူကြနိုင်လေဆိုလို့ရှိရင်ဟိုအပြည်ပြည်ဆိုင်ရာလည်းဘလူစစ်မှဟိုဘယ်နိုင်ငံကလာစစ်မှဘယ်အစိုးရစီးရစစ်မှလို့ပြောတာမဟုတ်ဘူးကြည့်သူ impunity လို့ခေါ်တဲ့ဟိုအာဂရီဒါမှမဟုတ်ဒီရာဇဝတ်မှုကျူးလွန်တာတော့သူဟာပြစ်ပေးခြင်းမခံဘဲကဲလွန်နေတာမဖြစ်ဘူးဆိုတာကိုသူတို့သိတယ်သူတို့လက်ခံပါပဲလေ
2019ဩဂုတ်လတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစိုးရအဖွဲ့ကိုလိုက်လံရှင်းလင်းရမှာတော့မြန်မာလုံခြုံရေးတပ်ဖွဲ့တွေကလူခွေချိုးဖောက်မှုတွေဆူဆူဝါးဝါကျူးလွန်ခဲ့ကြတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ကဆွဆွဲထားပြီးကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်ဖို့ဖိအားပေးနေတာပါလူခွေလှူရှားသူတူဦးဖြစ်တဲ့ညီမကြီးမြန်မာဖွဲ့ရဲ့ဒါရိုက်တာဦးအောင်မြူးမင်းကတော့မြန်မာနိုင်ငံရဲ့လူခွေအခြေအနေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဆွဆွဲချက်တွေကိုမြန်မာအစိုးရအနေနဲ့ငြင်းပယ်နေုံနဲ့မလုံလောက်ဘူးလို့ပြောပါတယ်
။နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့အရင်ကအရေးကြီးနေတာလေ။နိုင်ငံတကာကနေလက်ခံထားပြီးတော့တမတမကျတယ်ဆိုတဲ့ချက်တွေနဲ့အချက်အလက်ခိုင်ခိုင်လုံလုံနဲ့ပြန်ပြီးတော့ဒါကိုခုခံတာဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဟိုအမှန်တိုင်းကိုတင်ပြတာအဲ့ဒါလုံနိုင်မှာနိုင်ငံတကာရဲ့ပြည်သူတရားစီရင်မှုဘိုင်းကိုပြန်လဲဖို့ရင်ဆိုင်နေမှာဖြစ်ပါတယ်။ အဲ့တော့ကိုယ်ဝန်ကောင်းတဲ့မှာကိုလာတာပြီးတော့အပြစ်မရှိဘူးမလုပ်ပါဘူးဆိုပြီးပြောများမျိုးမဟုတ်ဘဲနဲ့ဖြစ်နေတဲ့ကိစ္စတွေကိုလာရောက်စုံစမ်းနဲ့ပြန်နေရတယ်မှာပူပေါင်းဆောင်ရွက်ဖို့အချိန်ရှိပါသေးတယ်ဒါနဲ့ပတ်သက်ပြီးတော့လှုပ်လဲလှုပ်ဖြစ်ပါ
မြန်မာနိုင်ငံလူခွေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဟီလီကလည်းမြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေအတွက် ICC ကစုံစမ်းစစ်ဆေးဖို့တိုက်တွန်းထားပါတယ်။ဒါပေမဲ့လည်းမနေ့တုန်းကကုလသမဂ္ဂလူခွေကောင်စီမှအထူးကိုယ်စားလှယ်ရဲ့တင်ပြချက်ကိုမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကတုံ့ပြန်ရမှာတော့မြန်မာနိုင်ငံကို ICC မှာအရေးယူဖို့ကြိုးပမ်းမှုတွေနဲ့တောင်းဆိုမှုတွေကိုလက်မခံကြောင်းပြောဆိုခဲ့တာပါ။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်ကလူခွေဆိုင်ရာချိုးဖောက်မှုဆွဆဲချက်တွေအတွက်ခိုင်လုံတဲ့သက်ပြေအထောက်အထားတွေတင်ပြတိုက်တွန်းခဲ့တယ်လို့မြမအစိုးရအနေနဲ့လည်းစုံစမ်းဖော်ထုတ်မှုတွေရှိတဲ့အကြောင်းပြောဆိုသွားခဲ့ပါတယ်ရှင်။